ဂျမပြည်သူတွေအနေနဲ့မကောင်းမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်စိတ်ပြေအားငယ်တာအချင်းချင်းသွေးကွဲတာတွေမဖြစ်ကြဖို့ပွန်ဟမ်မင်းကြီးဖရန်စစ်ကမြန်မာနိုင်ငံအတွက်အထူးပြုလုပ်ပေးတဲ့ဆုတောင်းပွဲအတွင်းဒီကနေ့မိန့်ကြားလိုက်ပါတယ
် Cari fratelli e sorelle mentre il vostro amato paese il Myanmar è segnato dalla violenza
ကနေ့ဒီမှာခင်ဗျားတို့ချိမှတ်လို့တဲ့မြန်မာနိုင်ငံဟာကြမ်းဖက်မှုတွေ၊ပြည်ပကတွေ၊ဖိနှိပ်ချုပ်ချယ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။အခုချိန်မှာကျွန်တော်တို့လုံးတင်ဆုံးကဘာသာတရားအပေါ်ယုံကြည်မှုရှိဖို့ဖြစ်ပါတယ်။ကျွန်တော်တို့ကိုယ်တိုင်ကအဲ့ဒီလိုယုံကြည်မှုမရှိတော့ဘူးဆိုရင်ထွက်ပေါက်ကိုမမြင်နိုင်တဲ့သူတွေအတွက်စိတ်ပြေအားငယ်စရာကောင်းတဲ့တန်တရားတွေကယုံမထွက်နိုင်တဲ့အခြေအနေကိုရောက်သွားနိုင်ပါတယ်လို့ပုံဟမင်းကြီးကမိန့်သွားတာပါ။ခရီးယံဘာသာဝင်တွေထွတ်မြတ်ထားတဲ့ယေရှုခရစ်တော်ကောင်းကင်ဘုံကိုကြွားတဲ့ပွဲတော်နေ့ဖြစ်တဲ့ဒီကနေ့မေလ16ရက်တင်းကလေးနေ့မှာပုန်ဟမင်းကြီးဖရန်စစ်ကမြန်မာနိုင်ငံနဲ့အီတလီမှာရှိနေတဲ့မြန်မာမိသားစုအတိုင်းအဝန်ငြိမ်းချမ်းရေးအတွက်အထူးဆုတောင်းပေးခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်ပုန်ဟမင်းကြီးကအကြိမ်ကြိမ်ပြစ်တင်ရှုံးချခဲ့ပြီးဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့မိစ္ဆာဝါဒီတွေကအနံ့ရနေပြီးကောကဖြည့်စည်းတဲ့အမောင်ညတွေကိုဖျက်ဆီးနေရပေမဲ့ယုံကြည်မှုနဲ့မျှော်လင့်ချက်တွေပြတ်သုံးမသွားဖို့အရေးကြီးကြောင်းလဲပုန်ဟမင်းကြီးကထက်သွင်းမိန့်ကြားခဲ့ပါတယ်ဒီနေ့မှာပဲမြန်မာပြည်သူပြည်သားတွေအနေနဲ့အမှန်တရားနဲ့လက်စားချေလိုစိတ်တွေမထားကြဖို့ကိုယ့်ရဲ့စံတန်မှုတွေကိုစတေးမပြစ်ကြဖို့အပြင်စီးလုံးညီညွတ်မှုဟာအရေးပါကြောင်းတွေကိုလည်းမိန့်ကြားခဲ့ပါတယ်။အာဏာနဲ့အကျိုးမရရလိုမှုတွေဖြစ်စည်းလာတဲ့အခါပြည်ပခါတွေနဲ့တွေးကွဲမှုတွေအလိုလိုဖြစ်လာကြသမျှလို့လည်းပုံဟမင်းကြီးကသူ့ရဲ့မြန်မာနိုင်ငံအတွက်အထူးဆုတောင်းပွဲအတွင်းမိန့်ကြားခဲ့ပါတယ်။ဘုရားဘာသာဝင်တွေအများစုနေထိုင်တဲ့မြန်မာနိုင်ငံမှာရိုမန်ကက်သလစ်ဘာသာဝင်8000လောက်ရှိပါတယ်ခင်ဗျာ။